တာရှိမှာခဗျာအခုတလောမြန်မာနိုင်ငံကြီးဟာစိတ်ဝင်စားစရာတွေနဲ့ပြည်နေနေပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာပြည်ချစ်ကြည်ရခိအမေရိကန်သမ္မတဒေါ်နယ်ထရန့်ကရှီတောင်အာရှနိုင်ငံများနဲ့ထိပ်သီးဆွေးနွေးပွဲပြုလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုမှဖိတ်ကြားမှုမကြခင်မှာ ICJ ရဲ့ဆုံးဖြတ်ချက်တစ်စုံတရားကြားရတော့မယ်ဆိုတဲ့သတင်းတွေဟာထိတ်ဆုံးကနေရာယူထားပါတယ်တရားရတစ်ခုကတော့မြန်မာပြည်ဟာဒေသတွင်းမှာတရုတ်အိန္ဒိယအားပြိုင်မှုနဲ့နိုင်ငံတကာမှာတရုတ်အမေရိကန်အားပြိုင်မှုတို့အတွက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်လာပါတယ်ဒီတစ်ပတ်မှာတော့ပထဝီဝင်နိုင်ငံရေးအားပြိုင်မှုအတွက် professional ဆန်တဲ့မျိုးဆက်သက်လူငယ်တွေပြုစုပြောထောင်မှုတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါအင်ပါယာဖြစ်ခဲ့တဲ့နိုင်ငံတွေဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်တက္ကသိုလ်ပညာရေးနဲ့လူငယ်တွေရဲ့ကိုယ်ရည်ကိုယ်သွေးပြုစုပြောထောင်မှုကိုအထူးအလေးပေးဆောင်ရွက်နေရှိပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်နိုင်ငံတစ်ခုချင်းကိုအထူးပြုလေ့လာတဲ့ဒီဂရီကိုစာသင်ကျောင်းတွေမှာဌာနတစ်ခုတိစောက်ပေးပြီးသုတေသနလုပ်ငန်းတွေကိုကြည်ကြဲပြန့်ပြန့်လှုပ်ဆောင်နေပါတယ်။ဒီလိုလုပ်မှပဲကိုယ့်ရဲ့ပြိုင်ဘက်နိုင်ငံတွေရဲ့အားသာချက်အားနည်းချက်တွေကိုသဘောပေါက်ပါလိမ့်မယ်။ကိုယ်ပါဆက်လုပ်မယ်ဆိုတာကိုသိနိုင်မယ်မဟုတ်လား။ဥပမာအမေရိကန်တွေရင်ဆိုင်နေရတဲ့ရုရှားပြည်ထောင်စုအကြောင်းကိုလေ့လာမယ်ဆိုပါသူ။ရုရှားကောင်းတော်တွေဘာကိုစိုးရိမ်နေတာလဲရုရှားနိုင်ငံရဲ့ဖွဲ့စည်းပုံကဘယ်လိုလဲရုရှားပြည်သူတွေရဲ့သမိုင်းဆိုင်ရာနာကျင်မှုကဘာတွေလဲပြည်သူတွေကသူတို့ခေါင်းဆောင်တွေပေါ်ဘယ်လိုသဘောထားကြတယ်လဲစတဲ့ဆန်ရွယ်မှုတွေကိုသူတွေသလားလုပ်နေရှိပါလဲဒီလိုမျိုးသူတွေသလားလုပ်ကြတဲ့အခါကြားဘူးနှားဝတွေနဲ့လုပ်ကြတာမဟုတ်ပါဘူးမော်စကိုနဲ့ရုရှားပြည်ထောင်စုအတွင်းကမြို့တချို့ကိုတွားပြီးရုရှားယဉ်ကျေးမှုပြည်သူတွေရဲ့နေစဉ်ဘဝရုရှားဘာသာပေးတာပြင်လိုအပ်မယ်ထင်တဲ့အချက်လက်တွေအားလုံးကိုစူးစမ်းလေ့လာကြပါလဲမကြသေးခင်က Duke University ပါမတ်ခါတယောက်ရေးတဲ့ No Illusion ထင်အောင်ထင်မှာမဟုတ်ဆိုတဲ့စာအုပ်လေးထဲမှာရုရှားနိုင်ငံမော်စကိုမြို့တော်စီကတက်သူ၃ခုအကြောင်းကိုလေ့လာသုံးသပ်ထားပါတယ် Oxford Cambridge နဲ့ American Ivy League School တွေလိုပဲမော်စကိုမှာလည်းမော်စကိုမှာရှိတဲ့တက်သူ၃ခုကလည်းလူငယ်ကောင်းဆောင်တွေကိုဝေထုတ်ပေးလို့ရှိပါတယ်အမေရိကန်သူတွေတွေကအဲ့ဒီရုရှားတက္ကသိုလ်၃ခုကိုသတိထားဖို့တိုက်တွန်းကြပါတယ်အမေရိကန်မီဒီယာတွေဟာအသစ်တွေမဖန်နှီးနိုင်ဘူးရုရှားတွေရဲ့ psychology တိုက်ခိုက်မှုနောက်မှာလိုက်နေကြရတယ်ဥပမာအမေရိကန်ရွေးကောက်ပွဲတွေကိုရုရှားထောက်လှမ်းရေးတွေကဝင်ရောက်ဆက်ဖက်နေတယ်ဆိုတာမျိုးတွေဗလာဒီမာပူတင်ကိုပြည်သူကဘလို့ထောက်ခံနေဆိုတာမျိုးတွေနောက်လိုက်နေကြပါတယ်မော်စကိုရဲ့ institution ပြောင်းလဲမှုတွေကိုလေ့လာသင်ပါတယ်လို့အကြံပေးကြပါတယ်အထူးသဖြင့်ရုရှားပြည်ထောင်စုကိုဦးဆောင်မဲ့အနာဂတ်လူငယ်ကောင်းဆောင်108ယောက်ဆိုပါတော့သူတို့ဟာနိုင်ငံရေးမူတွေကိုဥဆောင်လာမဲ့သူတွေစီးပွားရေးနဲ့နိုင်ငံတကာဥပဒေကိုပုံဖော်လာမဲ့သူတွေဖြစ်ပါတယ်။မြောက်အတ္တလန္တစ်သဘောတူညီမှုအဖွဲ့နေတိုးကိုဘလို့အားပြိုင်မလဲ။ပထဝီဝင်နိုင်ငံရေးကိုဘလို့အနိုင်ရအောင်တိုက်မလဲဆိုတာကိုအမြဲတမ်းစဉ်းစားနေကြသူတွေဖြစ်ပါတယ်။စောက်ကိုဖယင်းတွေးနေမိပါတယ်။ကျွန်တော်တို့မှရောဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလူစီကတက်သူတွေမှလို့ professional ဆန်တဲ့ focus group တွေရှိနေပြီလားဆိုတဲ့အချက်ပါပဲ။ဥပမာကျွန်တော်တို့က ICJ နဲ့ရင်ဆိုင်နေရတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်ပြဿနာရှိနေတယ်။တရုတ်အိန္ဒိယအားပြိုင်မှုတရုတ်အမေရိကန်အားမြန်မှုရဲ့ဘိုးချက်မှာဖြစ်နေတယ်။တိုင်းရင်းသားတွေနဲ့ဖက်ဒရယ်ပြည်ထောင်စုတိစောက်ဖို့အတွက်အငင်းခုံတွေစစ်ပွဲတွေဖြစ်နေကြတယ်။ဒါတွေကရေရှည်ရေဆိုင်ရမယ့်ကိစ္စတွေဖြစ်ပါတယ်။ဒါတွေကိုရင်ဆိုင်ဖို့အတွက်နိုင်ငံကောင်းဆောင်တွေရဲ့စိတ်ထဲမှာရောမျိုးဆက်သစ်တွေကိုမွေးမြူဖို့မော်စကိုမြို့ကနိုင်ငံသားရေးတက်သူလူကြောင်းတစ်ခုထောင်းပြီးပထဝီဝင်နိုင်ငံရေးကိုနိုင်အောင်ဘလို့တိုက်မလဲဆိုတဲ့စိတ်ကူးမျိုးတွေရှိပါရဲ့လား။ပြည်သူလူထုရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရဟာတက်သူတွေမှာနိုင်ငံရေးသိပ္ပံဒီဂရီကိုတရားဝင်ထက်သွင်းသင်ကြားနေပါပြီလား။တကယ်တော့နိုင်ငံတစ်ခုရဲ့အနာဂတ်ကိုပုံဖော်နိုင်မှုအတွက်သူတေသနလုပ်ငန်းတွေ professional တွေများများထွက်လာဖို့လိုပါတယ်။နိုင်ငံကနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေလာမကပါဘူး။ကိုတိုင်းရင်းသားလက်နက်ကင်အင်အားစုတွေနဲ့ရင်ဆိုင်နေရတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့အတွက်လူမျိုးတွေရဲ့တမိုင်းသူတို့ရဲ့နေနာမှုတွေအပအဝင်မြမပြည်မြေပုံပြောင်းလဲမှုတွေကိုကောင်းကောင်းလေ့လာဖို့လိုပါတယ်။အုပ်စုအသီးသီးဟာတယောက်တမိုင်းကိုတယောက်ကသိမှရှစ်ဆက်ဘလို့ပူပေါင်းဆောင်ရွက်လို့ရမယ်ဆိုတာကိုသဘောပေါက်ကြမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံကတက်သူတွေမှာအင်အားကြီးနိုင်ငံတွေကပြည်ဝင်ဝင်နိုင်ငံရေးအားပြိုင်မှုတွေသာမကရခိုင်ပြည်ပခအထူးပြုလေးလာမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကိုအထူးပြုလေးလာမှုဆိုတာမျိုးတွေကိုဘာသာရပ်တစ်ခုလိုထည့်သွင်းသင်ကြားသင်ပါတယ်သောတာရှင်ခင်ဗျာနိုင်ငံရေးသမားတယောက်ရဲ့စိတ်စေနာကိုအကဲဖြတ်ခြင်းရင်သူ့နှပေးမှာဘယ်လိုလူတွေဝိုင်းရနေသလဲ professional နိုင်ငံရေးသမားတွေနဲ့အမြဲတမ်းထိတွေ့ဆက်ဆံနေသလားမျိုးဆက်သစ်တွေကိုမွေးမြူနေရာပေးသူလားဆိုတဲ့အချက်တွေနဲ့ခံမှန်းလို့ရနိုင်ပါတယ်လို့ဆိုလို့ရှိကြပါတယ်သောတာရှင်မြန်မာပြည်သူတွေလည်းမျိုးဆက်သစ်တွေပေါ်အလေးထားနေရာပေးမယ်နိုင်ငံရေးကောင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေ focus group များကိုအသက်သွင်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ